မြန်မာနိုင်ငံအနေနဲ့စစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖြစ်လာဖို့အတွက်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုအပ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကမနေ့ကဂျနီဗာမြို့မှာကျင်းပတဲ့လူခွင့်ရေးကောင်စီရဲ့ညီလာခံမှာပြောကြားလိုက်ပါတယ်။တချိန်ထဲမှာပဲ NLD ပါတီရဲ့ဥပဒေအကြံပေးရှင်းနေကြီးဦးကိုနီရန်ကုန်ဒေသမှာလှုပ်ကြံတက်ဖြတ်ခံလိုက်ရမှုဟာဖွဲ့စည်းပုံအခြေခံပြင်ဆင်နိုင်မှုကြိုးပမ်းမှုကိုအလွှမ်းကွာစေခဲ့တယ်လို့သူမကပြောပါတယ်။အလားတူပဲမြန်မာပြည်တုံးသက်သူတွေကလည်းဥက္ကဋ္ဌလုံးကြံတက်ဖြတ်ခံရခြင်းဟာဖွဲ့စည်းပုံပြင်ဆင်ဖို့တောင်းဆိုသူတွေကိုတတိပေးလိုက်ရရောက်တယ်လို့ပြောကြပါတယ်အပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်
။ဇန်နဝါရီလ29ရက်နေ့ကရန်ကုန်မြို့အပြည်ပြည်ဆိုင်ရာလေစိမ့်မှာ NLD ဥပဒေအကြံပေးဥက္ကဋ္ဌရဲရဲဆက်ဆက်လုံးကြံတက်ဖြတ်ခံရမှုဟာ2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ပိုပြီးအလံဝေသွားစေတယ်လို့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီက34ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံမှာအစည်းအဝေးခါစားတင်သွင်းရမှာအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ
် Constitutional reform seems a distant goal at this time and made even more onerous with the brutal killing of one of Myanmar's known constitutional lawyers U Koni as he was holding his ground
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်မှုရည်မှန်းချက်ကလက်ရှိအချိန်မှာအလန်းကွာဝေးဆဲရှိနေပါတယ်ပိုပြီးခက်ခဲစီတဲ့ဖြစ်ရပ်တစ်ခုကတော့မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာနာမည်ကြီးရှေ့နေဥက္ကိုနီအနေနဲ့သူ့မြေလေးခြေထားစီအတွင်းရဲရဲဆက်ဆက်အသက်ခံခဲ့ရမှုပါပဲဒီလိုမျိုးကြီးမားတဲ့အဟန့်တားတွေရင်ဆိုင်နေရပေမဲ့လို့လေဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ဖို့လေ့လာဖို့ကော်မတီဖွဲ့စည်းပုံကျမတိုက်တွန်းလိုပါတယ်အရသာစစ်စစ်အစိုးရဖြစ်စီမဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်လာဖို့မပြေနိုင်သေးပေတော့မြန်မာနိုင်ငံအနေနဲ့စစ်မှန်တဲ့ဒီမိုကရေစီရရှိနိုင်မှာမဟုတ်ပါဘူး
။ဥက္ကဋ္ဌဟာလက်ရှိအာဏာရ NLD အစိုးရအဖွဲ့အတွင်းမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုကျွမ်းကျင်ကျင်ကျင်နားလည်တဲ့ရှားပါးတဲ့ပုဂ္ဂိုလ်တူဖြစ်တယ်လို့နယူးယောက်ခြေဆိုင် HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကပြောပါတယ
်။ Let's be clear. Ukoni was the technician. The NLD had no one to replace him in terms of
Phil Robertson ပြောတာကတော့သူ့အနေနဲ့ရှင်းရှင်းပြောလို့တာကတော့ဥက္ကဋ္ဌဟာဖွဲ့စည်းပုံပြင်ဆင်ဖို့အတွက်အရေးကြီးတဲ့ပုဂ္ဂိုလ်တူဖြစ်ပါတယ်တဲ့ဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့ကိုင်တွယ်ဆောင်ရွက်ဖို့သူ့ကိုအစားထိုးနိုင်တဲ့သူအနယ်ဒီအနေနဲ့မရှိပါဘူးတဲ့ဒါ့အပြင်လက်ရှိမြန်မာနိုင်ငံရဲ့အာဏာခိုးဝေမှုအချိုးအစားကိုကြည့်မယ်ဆိုရင်လည်း2008ဖွဲ့စည်းပုံဟာအားလုံးကိုချုပ်ကန့်ထားတဲ့အရာဖြစ်ပါတယ်လို့ပြောတော့တာဖြစ်ပါတယ်1962ခုနှစ်မှာတပ်မတော်ကတိုင်းပြည်အာဏာကိုသိမ်းယူခဲ့ပြီးတဲ့နောက်2012ခုနှစ်မှာအရသာတပိုင်းအစိုးရလက်ထက်အာဏာလွှဲပြောင်းလိုက်တဲ့အချိန်ထိမြန်မာနိုင်ငံရေးကိုစစ်တပ်ကအုပ်စိုးခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးအတွက်လွတ်တော်အမစုစုပေါင်း8500ခန့်နှုန်းရရှိမှသာလူမှုဆန္ဒခံယူရေးအဆိုပြုခွင့်ရှိမယ်လို့ဖော်ပြထားတာကြောင့်2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အခက်အခဲတွေရှိနေတာပါ။ဒါပေမဲ့အဲ့ဒီ2008ဖွဲ့စည်းပုံကိုလွတ်တော်အတွင်းမဲခွဲဆုံးဖြတ်ပြီးတမယိုးကြမဲအသာစီးရယုံနဲ့ပြင်ဆင်လို့ရနိုင်တယ်ဆိုတဲ့အားနည်းချက်ကိုဥက္ကဋ္ဌကတွေ့ရှိခဲ့တယ်လို့မြန်မာနိုင်ငံရေးကိုအနိကလေးလာစောင့်ကြည့်နေသူလည်းဖြစ်ဥက္ကဋ္ဌရဲ့မိတ်ဆွေတဦးလည်းဖြစ်တဲ့ဗတ်တင်လက်နာကပြောပါတယ
် But he said that there's nothing in the 2008 constitution which says that the constitution cannot be abolished
ကျွတ်တော်ထဲမှာမဲခွဲဆုံးဖြတ်ပြီး2008ဖွဲ့စည်းပုံကိုဖျက်သိမ်းခွင့်မရှိဘူးဆိုတဲ့အချက်ကိုထည့်သွင်းဖော်ပြထားခြင်းမရှိဘူးလို့ဥက္ကဋ္ဌကပြောမှုပါတယ်သူပြောတာကကျွတ်တော်လဲမှာတမယိုးကြမဲခွဲဆုံးဖြတ်ပြီးတော့ဖွဲ့စည်းပုံကိုပယ်ဖျက်ပြစ်လိုက်လို့ရနိုင်တဲ့အတွက်အဲ့ဒီကိစ္စအတွက်သူကြိုးပမ်းလှုပ်ဆောင်နေခဲ့တာပ
ါဒါပေမဲ့အဲ့ဒီလိုလှုပ်ဆောင်မဲ့အစီအစဉ်ဟာရန်လိုတဲ့လှုပ်ရဖြစ်တယ်ဆိုပြီးဒေါ်ဆန်းစုကြည်ကမထောက်ခံပဲတဖြည်းဖြည်းချင်းပြောင်းလဲယူတဲ့လမ်းကြောင်းကိုရွေးချယ်ခဲ့တယ်လို့ဗတ်တင်လင်နာကဆက်ပြောပါတယ်ဥက္ကဋ္ဌကတော့သူယုံကြည်ထားတဲ့အတိုင်းလှုပ်ဆောင်ဖို့ဆန္ဒရှိနေခဲ့တယ်လို့ဆိုပါတယ်ဥက္ကဋ္ဌအခုလိုလှုပ်ကြံတက်ဖြတ်ခံလိုက်ရတာဟာ2008ဖွဲ့စည်းပုံကိုပြင်ဆင်ဖို့ကြိုးပမ်းကြသူတွေကိုတနည်းအားဖြင့်သတိပေးလိုက်ရရောက်တယ်လို့ဗတ်တင်လင်နာကပြောပါတယ
် His motive was meant to send a very strong signal to anyone else who even dream or think of changing the constitution
ဥက္ကဋ္ဌကိုလှုပ်ကြံတက်ဖြတ်လိုက်တာဟာဖွဲ့စည်းပုံကိုပြောင်းလဲပြင်ဆင်ဖို့ကြိုးပမ်းသူတွေစဉ်စားလုပ်ကင်သူတွေကိုပြင်းထန်တဲ့ဓတိပေးချက်ပေးလိုက်တာဖြစ်ပါတယ်။ဒါကြောင့်လဲလူမြင်ကွင်းလေးစိတ်မှာပေါ်ပေါ်ထင်ထင်လှုပ်ကြံတက်ဖြတ်ပြလိုက်တာဖြစ်ပါတယ်
။ဥက္ကဋ္ဌကစစ်တပ်ရဲ့ဩဇာလွှမ်းမိုးမှုကိုချင်းချောက်လာနေတဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကအစင့်မြင့်အရာရှိတွေအနေနဲ့သူ့ကိုလှုပ်ကြံတက်ဖြတ်ရတဲ့အထိဖြစ်သွားစေခဲ့တယ်လို့ IHS Jane's ကာကွယ်ရေးနဲ့စစ်ဖက်ဆိုင်ရာမဂ္ဂဇင်းကတိုနီဒေးဗစ်ကပြောပါတယ်။ဒါပြင်စစ်တပ်ကနောက်ွယ်ကနေအာဏာကိုထိမ့်ချုပ်လို့ရနိုင်တဲ့အခွင့်အရေးမျိုးအနေဒီအစိုးရကဖန်တီးပေးခဲ့တယ်လို့တိုနီဒေးဗစ်ကပြောပါတယ
် The military had bought into democracy because they had to There was no choice in the day and age we live in. But what they've stressed
to Piotr Agaro, Sitaha, Democracy, Pianlego, Malema Shanda, Lunlo, Lopele, Repete, Chang, Digni Chinkama, Turu to at the Cha, Yuches, and Nila Machidolo, Ari Nilango, Yuchele, Rapchichang, Tabime, Dilo, Pianle Muha, Sikante, Wood, Democracy, Vepia, Mesurago, Sagrega, Bobo Tindin, Piosu, Taga, Bipchang, Dajan, Pozibongo, Piat Dimbo, Mapione, O, Pinsimbo to at Josa Jamme, Swing down. Sitapeka, Sinimpima, Lolo Yanima, Pete, Chang. Arilo, Sindhi Pipogale, Nauta and Ninesel, Jana and Dejao, Tony Davis Cup, Yodora Pipare, Yamanangaman and Town Nase Gunijayan, Yoko Word the day, Jimparo Mapipare, DJ Maro, Don Sansujigo, Tokangere, Bidure, Abe Mujao, Natanta Sangago Nima, Shone Yin Sangiare, Pimu de Talon B, DJ Ma Sitaka, Joro Nokan, Bitare, Nangae Party, and Inet, Bobby, Nayale Melo, Yolin Nijavarakna.